ဆရာဒေါက်တာအောင်မင်းရှင်ကျမတို့ဒီ29ရက်နေ့သတင်းတပုတ်မှာအလုံးမရသေးတဲ့ဆရာအတက်တင်တန်တန်းအောင်မိတဲ့ဆရာမတွေကဒီသက်ဆိုင်ရာဝန်ကြီးဌာနတာဝန်ရှိသူတွေနဲ့လာမယ့်ဩဂုတ်လ4ရက်နေ့နောက်ဆုံးထားပြီးတော့တွေ့ဆုံဖြေရှင်းပေးဖို့တောင်းဆိုလိုက်တယ်လို့သိရပါတယ်ရှင်အဲ့တော့ဆရာတို့ဒီဝန်ကြီးဌာနပိုင်းအနေနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာများပြောဖို့ရှိပါလဲရှင
်ဟုတ်သူတို့တောင်းဆိုတဲ့စာကိုကျွန်တော်လက်ထဲကိုခုပဲရောက်ပါတယ်ခင်ဗျာအဲ့တော့အဲ့စာကိုကျွန်တော်စီကိုအီးမေးလ်နဲ့လမ်းပို့ပါရတယ်ကျွန်တော်အခုအဲ့စာကိုထုတ်ပြီးတော့ကျွန်တော်အခုဝင်းကြီးကိုသွားပြီးတော့အခုတင်ပြမှာပါအဲ့ဒီထဲမှာတော့တောင်းဆိုချက်3ချက်ပါပါတယ်အ
ဲ့တော့ဝ
င်းကြီးလမ်းညွှန်တဲ့အတိုင်းပဲကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်မှာပါ
ဒီပုံမှန်လှုပ်ထုံးလှုပ်နည်းကဘယ်လိုဖြစ်ပြီးတော့အခုကဘယ်လိုလွဲချော်သွားလို့ဒီလိုတောင်းဆိုတဲ့အဆင့်အထိရောက်သွားတာလဲရှင
်ပထမဦးဆုံးကျွန်တော်တို့ဟိုကြောင်းထွင်းလာမယ်ဆိုရင်ကြောင်းတိုးတွေအရင်ဆုံးစလုပ်ပါတယ်မူလာတန်းကနေအလဲတန်းတိုးတွေအလဲတန်းကနေထခွဲတိုးတွေ
ကြောင်းတိုးဆိုဘယ်လိုဟာမျိုးလဲရှင်
ကျောင်းအဆင့်တူတာမူလာတန်းကျောင်းအဆင့်ကနေပြီးတော့အလဲတန်းကျောင်းအဆင့်တူတယ်ဟိုအဲ့ကျောင်းတူကဟိုပေါ့ထောင်တန်းလောက်ရှိနေခင်ဗျဒီနှစ်ဆိုရင်ကျောင်းတူတာ
ဟုတ်ကဲ့ရှင
်အဲ့တော့အဲ့ဒီကျောင်းတူလိုက်တော့ကြမှာကျွန်တော်တို့ကနေရာလူတွေထပ်ပြီးတော့ပေါ်တာခင်ဗျတကယ်လို့မူလာတန်းကနေအလဲတန်းကျောင်းကိုတူလိုက်ရင်မူလာတန်းမြဘယ်နှစ်ယောက်ထပ်တူခံရမယ်လိုအပ်သွားတယ်အလဲတန်းမြဘယ်လောက်လိုအပ်သွားတယ်အလေတန်းကျောင်းကနေအထက်တန်းကျောင်းကိုတူးလိုက်တယ်ဆိုရင်အထက်တန်းပြဘယ်နှယောက်ထက်ခံရမလဲအဲ့မှာနေရာလူတီပေါ်တယ်ခင်ဗျာ
ဟုတ်ကဲ့
ပထမဦးဆုံးကျွန်တော်တို့ကျောင်းစင်တူကိုစီစဉ်ဆောင်ရရပါတယ
်အဲ့
ဒါကလည်းနိုင်ငံတော်သမ္မတကြီးရောစိုးရဖွဲ့ရောသဘောတူမှအဲ့ဒီဟာအတည်ဖြစ်ပါတယ်
ဟုတ်ကဲ့
အဲ့ဒါပြီးတော့မှဟိုဆရာဆရာမအားလုံးကိုပရိုမိုးရှင်းခိုင်ပါတယ်ရာထူးအကြီးကနေစခိုင်ပါတယ်ပရိုမိုးရှင်းနဲ့ transfer ပေါ့ဟိုထိတ်ဆုံးရာထူးတွေပေါ့တိုင်းပြည်ညာရေးမှုလို့ခရိုင်ပြည်ညာရေးမှုလို့မြို့နယ်ပြည်ညာရေးမှုလို့အထက်တန်းကျောင်းကြီးလို့အလယ်တန်းကျောင်းကြီးလို့အဲအထက်တန်းမြအလယ်တန်းမြပေါ့အဲအဲ့လိုအစဉ်အဆက်ရာထူးတူးနဲ့ transfer နဲ့ကိုခိုင်ရပါတယ်အဲ့ကြမှာအားလုံးနေရာလွတ်တွေပေါ်သွားပြီဆိုမှကျွန်တော်တို့အစ်စ်ကိုခံထားရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ
အဲ့တော့အခုကျွန်တော်တို့ပြည်ညာရေးဝန်ကြီးဌာနဆောင်ရွက်နေတာကအဲ့ဒီအခုဆရာဆရာမတွေကို promotion လုပ်နေတဲ့အဲ့ဒီမှာရှိပါသေးတယ်အဲ့ဒါအောက်ပိုင်းကိုမရောက်သေးဘူးခင်ဗျအဲ့ဒါတွေလည်းထွက်တော့မှာပါခင်ဗျဟိုတော်တော်များများတော့ပြီးပါပြီပြီးပြီနဲ့အခုလိုတောင်းဆိုမှုတွေဖြစ်တဲ့အတွက်ဒီဟာတွေကိုအခုအဲ့ဒီအဆင့်တွေပြီးအောင်မဆောင်တော့ဘဲနဲ့ချက်ချင်းခံဖို့ကျွန်တော်တို့အခုလုပ်နေပါပြီ
ဟုတ်ကဲ့အဲ့လိုမျိုးပေါ့နော်ပြီးခဲ့တဲ့နှစ်ကကြောင်းပြီးထားပြီးတော့နောက်တစ်နှစ်ကြောင်းဖွင့်ချိန်မှာအလုံးမခန့်ဖြစ်တာမျိုးကအရင်တော့ရောဖြစ်လေဖြစ်တာရှိခဲ့လားရှင်တကယ်လို့ဖြစ်လေဖြစ်တာရှင်ရောနောက်ထပ်ဘလောက်အကြာမှာပြန်ပြီးအလုံးခန့်တာမျိုးရှိလဲရှင
်အရင်နှစ်တွေကတော့ဗျာဟိုကကျွန်တော်တို့ပြညာရေးကိုလေးသာကြောင်းပြီးတယ်ကလေးတွေကြတော့မူလာဓာတ်များခန့်ပါခင်ဗျအဲ့ဒါကတော့ကျွန်တော်တို့ချက်ချင်းခန့်နိုင်တယ်ခင်ဗျဒီနေ့ကနည်းနည်းကြောင်းတိုးတွေလည်းများတယ်စီစစ်နေရတာနဲ့အဲ promotion transfer မှာလည်းအခြေခံလိုက်တဲ့မူကလုပ်တဲ့ကိုအဓိကအခြေခံမဲ့နဲ့ performance ကိုအခြေခံလိုက်တဲ့အတွက်ကြောင့်မူဆရာဆရာမတွေ presentation လုပ်တာတွေအဲသူတို့ရဲ့ performance ကြီးကြည့်တာတွေအဲအဲ့ဒါမှနည်းနည်းလေးကြန့်ကြပါပါခင်ဗျအဲ့ဒါမထွက်နိုင်တဲ့အတွက်ကြောင့်မလို့သူတို့အတက်ခံတာနည်းနည်းလေးနောက်ကျတော
့ဟုတ်ကဲ့ရှင်ဒီဆရာမလောင်းနေရသူတို့ကိုဒီအလုံးမခန့်သေးတဲ့အတွက်ပေါ့နော်ဇလိုင်လ21ရက်နေ့ကစပြီးတော့ဒီအစိမ်းရောင်ဖဲချိုးလှုပ်ရှားမှုစတင်ခဲ့တဲ့အပြင်ဒီလုပ်ငန်းခွင်ဝင်ရောက်မဲ့နေ့အတိအကျတရားဝင်ထုတ်ပြန်ဖို့ဒီနစ်နာသွားတဲ့လုပ်သက်တွေကိုဝန်ထမ်းလုပ်သက်အဖြစ်ထည့်သွင်းဖို့ပြီးတော့နောက်နှစ်တည်းမှာလည်းဒီပညာသင်နှစ်မစတင်ခင်မှာလုပ်ငန်းခွင်ဝင်နိုင်ရေးဆောင်ရွက်ပေးဖို့ဆိုတဲ့အချက်၃ချက်ကိုဒီတက်ဆိုင်ရာဝန်ကြီးဌာနတွေကိုတင်ပြထားတယ်လို့ကျွန်မတို့သိရပါတယ်ပေါ့နော်အဲ့တော့အဲ့ဒီအချက်တွေရောဒီဆရာတို့ဝန်ကြီးဌာနအနေနဲ့လိုက်ရောနိုင်တဲ့အချက်မျိုးတွေလို့ဆရာထင်ပါလားရှင
်။ဟိုဘောခုဝန်ကြီးနဲ့တွေ့ပြီးမှတော့ဝန်ကြီးကကျွန်တော်ဘယ်လိုလမ်းညွှန်မလဲတော့မသိဘူး။ကျွန်တော်ရဲ့သဘောထားအရတော့နံပါတ်၁ကခန့်ထားပြီးလို့ကတော့ကျွန်တော်တို့ကရပါတယ်။သူတို့တောင်းဆိုတဲ့နံပါတ်၁ကနော်။မိရဲ့ကိုအတိအကျတရားဝင်ထုတ်ပြန်ပေးရတော့ခုပြီးရင်ကျွန်တော်တို့ခုကြီးညာလို့ရပါတယ်နော်။အဲ့ဒါလည်းပြောနိုင်ပါတယ်။ဒုတိယတောင်းဆိုချက်ကကြတော့2018ပြညာသင်နဲ့အစဆိုတော့ကျွန်တော်တို့ကဂျွန်လ၁ရက်နေ့ပေါ့
ဟုတ်ကဲ့ရှင်
သူတို့တောင်းဆိုတာကလေဂျွန်လာတည့်ရနေ့မှာစတင်ပြီးခံထားသည့်နေ့ရက်အထိဝန်ထမ်းလုပ်တဲ့အဖြစ်သတ်မှတ်ထားတယ်ထဲတွင်းတွက်ချက်ပေးရဆိုတော့အဲ့ဒါကတော့ကျွန်တော်ပြည်သူဝန်ထမ်းဥပဒေနဲ့များဟိုကညှိနေမလားမသိဘူးကြာကျွန်တော်တို့မတတ်နိုင်ဘူးလို့ထင်တယ်ဒါပေမဲ့ကျွန်တော်တေချာတော့မသိသေးဘူးပေါ့လေဝန်ထမ်းတယောက်ကအခုမှကျွန်တော်တို့လုပ်ခံမယ်ဗျာအခုထားပါတော့ဒီနေ့ဩဂတ်လ1ရက်နေ့ဆိုတော့ဩဂတ်လ5ရက်နေ့ခန့်နိုင်တယ်ဒါပေမဲ့သူတို့တောင်းဆိုတာကဂျွန်လာတည့်ရနေ့ခန့်အဖြစ်တဲ့ဒွင်းတစ်ချက်ပြီးရဆိုတော့ကျွန်တော်တို့ပြည်ညာရေးဝန်ကြီးဌာနကလုပ်ချင်နေတဲ့အဲ့ဒီကြီးစုဝန်ထမ်းဥပဒေတွေနဲ့ညီမလာမသိဘူးအဲ့ဒါတော့ကျွန်တော်မပြောနိုင်ဘူးခင်ဗျာเนาะအဲ့ဒီ
ဟုတ်ကဲ့ပါရှင
်နောက်နှစ်တွေအတွက်ကတော့ဒီနှစ်မှာဒီလိုဖြစ်လိုက်တဲ့အတွက်နောက်နှစ်တွေမှာတော့ဒီလိုနောက်မကြအောင်တော့ကျွန်တော်တို့ကြီးစုဆောင်ရွက်ပါမှာပါတတိယချက်ကလည်းမထင်တာပြဿနာမရှိတော့
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဆရာနောက်ဆုံးမေးခွန်းပါရှင်ဒီကျွန်မတို့သိရသလားမြန်မာနိုင်ငံမှာចောင်းသားနဲ့ဆရာအချိုးကမညီဘူးပေါ့နော်ចောင်းသားကများနေတယ်ဆရာလိုအပ်ချက်တွေများနေတယ်ပေါ့ပြီးတော့အခုလည်းဒီဆရာလောင်းနေရလဲအလုံးလိုချင်နေ ဆိုတဲ့အခါကြတော့အဲ့တော့အဲ့ဒီပြဿနာပြေလည်သွားအောင်ဆရာတို့အနေနဲ့ဘယ်လိုအကောင်းဆုံးဖြေရှင်းပေးနိုင်မလို့ဆရာထင်ပါလဲရှင
်ကျွန်တော်ပညာရေးကောလိပ်ဒီဘက်ကနှစ်နှစ် training ပေးပြီးတော့ diploma ပေးလိုက်ပြီးတော့မူလတန်းများဖြစ်တာဝန်ထမ်းဆောင်တာပေါ့အဲ့ဒါတွေကိုကျွန်တော်တို့ရဲ့ပညာရေးကောလိပ်ဒီက၄နှစ် training ပေးပြီးတော့ဘွဲ့ပေးပြီးတော့မူလတန်းများအနေနဲ့လုပ်ဖို့စီစဉ်ဆောင်ရွက်ထားတယ်ပေါ့ long term plan ပေါ့လေနှစ်တော်ကြာမယ်ပေါ့တဖြည်းဖြည်းချင်းအဲ့အရာကိုတူတူတူတူပြီးတော့အခြေခံပညာရဲ့ဆက်ဆံမလိုအပ်ချက်ကိုပြည့်စုံအောင်ပညာရေးတက္ကသိုလ်တွေကလည်းတက္ကသိုလ်ကလည်းကျွန်တော်တို့ကနှစ်ခုပဲရှိတာလေကျွန်တော်တို့ပညာရေးဝန်ကြီးဌာနအောက်မှာပေါ့အဲ့နှစ်ခုပဲရှိတဲ့အတွက်အဲ့ဒီကမွေးထုတ်ပေးတဲ့အင်အားကလည်းနည်းနေတယ်ကျွန်တော်တို့ပညာရေးကောလိပ်ကမွေးထုတ်ပေးတဲ့အင်အားကလည်းနည်းနေတော့ဆရာမလုံလောက်မှုကတော့ဖြစ်နေတယ်အဲ့တော့ဖြစ်နေတော့ကြတော့အဲ့ဒါကိုရည်ရှိမှာတော့ဖြည့်ရှင်းနိုင်ဖို့ဆိုပြီးတော့ကျွန်တော်တို့ရဲ့ပညာရေးကောလိပ်တွေကိုဒီကောလိပ်ဖြစ်တုံ့ပြန်မယ်တုံ့ပြန်ပြီးတော့အဲ့ဒီအနေနဲ့ပညာရေးဘွဲ့ရတဲ့အထိမွေးထုတ်ပေးနိုင်မျိုးဆိုရင်တော့ long term မှာတော့အဆင်ပြေမယ်ချက်ချင်းလည်းရင်ဖြည့်ဖို့ကြတော့ကျွန်တော်တို့အခက်အခဲတွေရှိနိုင်တယ်
ဟုတ်ကဲ့ပါရှင်ဆရာကြီးဒေါက်တာအောင်မင်းကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ